မဟာဒဇန်ကာလအတွင်းနေရပြန်မဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေအဆင့်ပြေစေဖို့မြန်မာနဲ့ထိုင်းနှစ်နိုင်ငံအစိုးရတို့ကြားနှိမ့်နှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးနေရပြန်နိုင်ထိုင်းကိုပြန်ဝင်ခွင့်ရဖို့ဗီဇာကြေးပန်းဝေးတထောင်ပေးရတဲ့အိန္ဒိယတုံးထုတ်ပေးမဲ့အစားအခမဲ့အိန္ဒိယတုံးထုတ်ပေးတဲ့စနစ်နဲ့ဧပြီလ9ရက်နေ့ကနေဧပြီလ30ရက်နေ့အတွ ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်ရှင်။မဟာဒဂျန်ကာလာမှာနေရပြန်ကြမယ်မြန်မာရှေ့ပြောင်းလို့တမားတွေဟာထိုင်းအစိုးရကတတ်မှတ်ခွင့်ပြုထားတဲ့ရက်ထက်စောပြီးပြန်ကြလာမို့
တရားမဝင်ဂိတ်တွေမှာစစ်ဆေးတင်းကျပ်မှုတွေပုံများလာတယ်ဆိုပြီးတိုင်းမြန်မာနယ်စပ်အခြေစိုက်ရောင်ကြီးဥလို့တမအဖွဲ့ကရုံးတာဝန်ခံဦးမိုးကျော်ကဆိုပါတယ်။ဘယ်အချိန်မှာလဲပြန်တယ်တကယ်တကယ်ပတ်စုတွေစီရိုင်လက်မှတ်တွေတကယ်လူသမားဘောကမေးတွေရှိတယ်လူသမားတွေအနေနဲ့ကတကယ်လို့ထမ်းမြန်မာနယ်စပ်မဲဆောက်ချစ်ကြည်တရားအနေကူးမယ်ဆိုတော့စကားအောက်မှာရှိတဲ့တရားမဝင်ဂိတ်တွေအနေပြီးတော့
ဆောင်ရနေတာရှိပါတယ်။ဒါကြောင့်မလို့ဧပြီလတကြိမ်ရက်ကိုနေရင်ပြန်မဲ့လူသမားတွေအနေနဲ့ပြန်မယ်ဆိုရင်တရားဝင်လမ်းကြောင်းကနေဒီချာပဲကိုယ့်ရဲ့လက်မှတ်တွေကိုယ့်ရဲ့ကန်ဆောင်ထားတဲ့အထောက်ထားလက်မှတ်တွေကိုဒီချာပဲမဆုံးလေးပဲထင်းထင်းပြီးတော့အဝင်ထွက်တွေကိုဒီချာကူးဆက်ပြီးပြန်မှုလူတွေလို့ဒီလိုအကြံပြုလိုပါတယ်ဗျာ
။တကြံကာလအတွက်ထိုင်းနဲ့မြန်မာအလို့သမားဝင်ကြီးဌာနတွေညှိနှိုင်းထားတာကြောင့်အထူးအခွင့်အရေးပေးတဲ့အနေနဲ့ဧပြီလ5ရက်နေ့ကနေဧပြီလ30ရက်အတွင်းမှာနေရက်ပြောင်းကြတဲ့အခါမှာအခမဲ့အိမ်ပြန်တုံး re-entry စနစ်ကိုသဘောတူထားတဲ့အတွက်ငွေကြေးကုန်ကြဖို့မလိုပါဘူး။ဒါပေမဲ့တရားမဝင်လမ်းကြောင်းတွေကနေအဝင်ထွက်မလုပ်ဖို့တရားဝင်အထောက်အထားတွေနိုင်ငံကုလက်မှတ်ရှိသူတွေဟာနှစ်နိုင်ငံချစ်ကြည်တကားပေါ်ကသာနေရက်ပြောင်းဖို့လိုအပ်တယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ်
။ထိုင်းလူသမားဝန်ကြီးဌာနကနေပြီးတော့ဒီပြောင်းလူသမားတွေနေရက်ဧည့်သည်တာကိုပြန်ဖို့အတွက်ဒီဇန်ကာလမှာတုံးကြီးတွေထူဖို့မရှိဘဲနဲ့လွန်လာတဲ့ပြန်လို့ရတဲ့အချိန်အားဆိုလို့ရှိရင်ဧပြီလ9ရက်နေ့ကနေပြီးတော့ဧပြီလ30ရက်နေ့ထိ30ရက်နေ့မတိုင်ခင်မှာပြန်ဝင်လာဖို့တော့အဓိကလိုတယ်။နောက်အဲ့ဒီတို့ထုတ်ပြန်ထားရမယ့်ဖြစ်ထိုင်းအစိုးရထိုင်းလူ့ဘဝဝန်ကြီးဌာနကနေပြီးတော့ခုဧပြီလအတွင်းမှာရှင်းပြောင်းလူသမားတွေဒါလည်းပတ်စုတွေကင်ဆောင်ပြီးအလုပ်လုပ်ကင်နေတဲ့လူသမားတွေအနေနဲ့ဖြေလျှော့ထားရမယ်လို့တကယ်တကယ်သူ့ရဲ့လုပ်ငန်းရှင်တွေကခွင့်မပြုဘူးဆိုလို့ရှိရင်ခွင့်ပေးထားတဲ့ရက်အတွင်းမှာပြန်သွားပြီးတော့ပြန်လာနိုင်မှုအဓိကအရေးကြီးတဲ့အချက်တွေတည်ထားဖို့လိုပါတယ်
မြန်မာနဲ့ထိုင်းနှစ်နိုင်ငံအစိုးရတို့ကတရားဝင်ဖွင့်လှစ်ထားတဲ့နေဆက်ဂိတ်ဖြစ်တဲ့မြဝတီမြို့နဲ့မဲဆောက်မြို့ကိုဆက်သွယ်ထားတဲ့ချစ်ကြည်ရေးတံတားပေါ်ကသာတရားဝင်နေရာပြောင်းချဖို့နဲ့တံတားအနီးမှာရှိတဲ့တရားမဝင်လမ်းကြောင်းတွေကနေအဝင်ထွက်လောက်တာကိုမလုပ်ဖို့အတွက်တတိပေးထားတာပါတရားမဝင်လမ်းကြောင်းတွေကပြန်လာကိုတွေ့မယ်ဆိုရင်တော့ထိုင်းနိုင်ငံရဲ့ပြည်သူဥပဒေနဲ့အရေးယူခံရနိုင်တယ်လို့လေထိုင်းနိုင်ငံမှာရှိတဲ့အလုသမားတန်အရာရှိရုံးကလည်းတတိပေးထားပါတယ်ရှင်